ရိုဟင်ဂျာဒုက္ခသည်ပြဿနာဟာ၅နှစ်ကြာရှိလာပေမဲ့အခုချိန်ထိမဖြေရှင်းနိုင်သေးတာကြောင့်နိုင်ငံတကာအတိုင်းအဝန်းကဝန်ကုန်ကူညီကြဖို့ဘင်္ဂလားဒေ့ချ်ဝန်ကြီးချုပ်ရှိတ်ဟာစီနာကကုလသမဂ္ဂမှာပြောဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်ရိုဟင်ဂျာအရေးမရေမရာဖြစ်နေပေမဲ့လည်းရေရှည်ပြေလည်မဲ့လမ်းနီးလမ်းတွေကိုနိုင်ငံတကာအတိုင်းအဝန်းကအာရုံစိုက်ပြီးတက်တက်ကြွကြွဝန်ကုန်ကူညီဖြေရှင်းကြဖို့မျှော်လင့်ကြောင်းတောက်ကြနေကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်တဲ့အခြေအနေတွေကိုမြန်မာနိုင်ငံဘက်ကဖန်တီးပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိလုံခြုံမှုရှိရှိနေရပြန်နိုင်အောင်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအပါအဝင်ဒေသတွင်းနဲ့နိုင်ငံတကာကကူညီကြဖို့လည်းပြောသွားပါတယ်။ဝေဝံစရာတွေတွေ့ကြုံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ဒုက္ခသည်တွေတဲကတချို့ကိုမရှမ်းကြားကျောမှာပြောင်းရွှေ့စီစဉ်ထားတာတွေကိုဗစ်ကာဝစီထိုးပြီးတဲ့အစီအစဉ်တွေကိုလည်းရှင်းပြခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့နေကြားဆောင်ကင်းစခန်းတွေကို ARSA ရွှင်ကြားအစွန်ရောက်တွေက2019တုန်းကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စီအေးတွေကြောင့်နောက်ဆက်တွဲသိမ်းနေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံပဲတိတ်ဆောင်သွားခဲ့ကြတာပါ။မြန်မာအာဏာပိုင်တွေကတော့ရွှင်ကြားဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ February 1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရိုဟင်ဂျာဒုက္ခသည်အရေးကိုဘယ်လက်ဆက်လက်ကင်တွယ်မလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ NUG မြို့သားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာတွေအပါအဝင်လူနည်းစုအခွင့်အရေးကိုကာကွယ်ဖို့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေကိုပြန်လည်ပြင်ဆင်ဖို့ကြိုးပမ်းထားပါတယ်ခင်ဗျာ။